Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ22ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါတော်ရရှင်များရှင်ကျမသင်္ကီထိုက်ပါအာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးဟာအဖက်ဖက်ကယိုယွင်းနေပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကကုလလုံခြုံရေးကောင်စီမှပြောဆိုလိုက်ပါတယ်ဥရောပတိုက်ကိုရွှေ့ပြောင်းဝင်ရောက်လာတဲ့ဒုက္ခသည်အရေးအတွက်တသန်းကျော်သွားပြီလို့နိုင်ငံတကာရွှေ့ပြောင်းအခြေချသူများဆိုင်ရာအဖွဲ့ကြီးကပြောဆိုလိုက်ပါတယ်တရုတ်နိုင်ငံကွမ်တောင်းပြည်နယ်မြေပြိုမှုအတွင်းတေဆုံးသူတဦးရဲ့ရုပ်အလောင်းကိုဒီကနေ့ရှာဖွေတွေ့ရှိပြီးလူပေါင်း80ကျော်လို့ပျောက်ဆုံးနေဆဲဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီအကျဉ်းတော်တွေနဲ့ထိမ့်သိမ်းထားတဲ့ចောင်းသားတွေတက်ကြွအလှရှာသူတွေကိုဒီကနေ့ရုံထုတ်စစ်ဆေးတာတရားစွဲဆိုတာလှုပ်ဆောင်တဲ့သတင်းသေးမြတ်ချက်မှကြားဖို့ရှိတာတော့
ပညာရေးတက်ကြွအလှဆာသူပေါ့နော်ဒါတွေကိုဆက်တိုက်ဖန်ဆင်းနေဆိုတော့သူကဒီမိုကရေစီကိုတကယ်မတော်ကျင်တဲ့သူအစိုးရဆိုတော့ပေါ်လွင်တာပေါ့နော်အခုပါဝါဆဲနိုကလိုရမယ
်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးတုတပြောတော်ရပါရှင်အပြည့်စုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင်ရခိုင်ပြည်နယ်မောင်နှောခရိုင်တောင်ပြိုလက်ဝဲမြို့ကဘင်္ဂလားဒေ့ရှ်နိုင်ငံသားလီစီပြေဒုက္ခသည်တွေကိုကုညီရေးစခန်းတွေအပြီးပိတ်လိုက်တဲ့တဲ့တင်လာမယ့်2016ခုနှစ်အတွက်ကမ္ဘာတဝန်းထူခြားတဲ့အခြေအနေတွေဘယ်လိုဆက်ဖြစ်မလဲဆိုတဲ့သုံးသပ်ချက်တွေကိုလည်းကြားမှာဖြစ်တယ်လို့နေ့တကူအကြိုသတင်းလက်ဆောင်ကိုလည်းကြားမှာပါခူရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုမှတ်သိနေထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
အာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးဟာအဖက်ဖက်ကယိုယွင်းနေပြီလို့အာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကကုလသမဂ္ဂလုံခြုံရေးကောင်စီ UNSC ကိုတနင်္လာနေ့ကပြောသွားပါတယ်။အာဖဂန်နိုင်ငံမှာနေတူခေါ်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ကင်းလက်စစ်ကြောင်းကိုတာလီဘန်အသေးခံဘုံခွဲတိုက်ခိုက်မှုတစ်ခုဖြစ်ပြီးနိုင်ပိုင်းအခြားအခုလိုကုလအထူးကိုယ်စားလှယ်နီကိုလတ်စ်ဟေဆမ်ကပြောသွားတာဖြစ်ပါတယ်။အာဖဂန်တပ်ဖွဲ့တွေဟာသူတို့လှုပ်ဆောင်နိုင်တဲ့အတိုင်းအတာထက်ပိုပြီးလှုပ်ဆောင်နေကြရတယ်ပိုကောင်းမွန်တဲ့ထောက်ပို့စနစ်နဲ့ပိုကောင်းတဲ့စီမံခန့်ခွဲရေးတို့အပြင်စိတ်ဓာတ်ပိုင်းဆိုင်ရာမြှင့်တင်ပေးဖို့တွေလည်းလိုအပ်တယ်လို့မစ္စတာဟေဆန်ကဆိုပါတယ်။အာဖဂန်ညွန်မောင်အစိုးရအနေနဲ့လည်းနောက်နှစ်အတွင်းမှာအခုထက်ပိုပြီးအလုံးလုံးနိုင်စွမ်းကိုပြသဖို့လိုအပ်တယ်လို့ပြောဆိုပြီးအာဖဂန်နိုင်ငံရေးအပိုင်းမှာတိုးတက်မှုရှိဖို့ကုလကိုယ်စားလှယ်ကတိုက်တွန်းပါတယ်။ငြိမ်းချမ်းရေးအတွက်နိုင်ငံရေးနီလန်းရှာဖွေဖို့လိုအပ်တယ်လို့ UNSC ကိုသူကပြောပါတယ်။အမေရိကန်ဥဆောင်တဲ့နေရိုးညွန်မောင်တပ်ဖွဲ့တွေနဲ့အာဖဂန်နိုင်ငံတွင်းကစစ်စင်ရေးတွေအဆုံးသတ်ခဲ့ပြီးနောက်တနှစ်အကြာမှာတော့နိုင်ငံကိုအာဖဂန်တပ်ဖွဲ့တွေကိုယ်တိုင်ကာကွယ်နိုင်ဖို့အကြိုးစားလှုပ်ဆောင်နေကြချိန်မှာနေရိုးတပ်ဖွဲ့ကသူတို့ကိုလေ့ကျင့်သင်တန်းပေးအကြံဉာဏ်ပေးရေးလုပ်ငန်းတွေပြောင်းပြီးလှုပ်ဆောင်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကထုတ်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့အစီရင်ခံစာတစ်ခုထဲမှာလည်းအာဖဂန်တပ်ဖွဲ့တွေဟာရှင်းလင်းပြီးသားနေမြေတွေကိုထိန်းချုပ်နိုင်စွမ်းမရှိဖြစ်နေပြီးခုခံနေရတဲ့အနေအထားနဲ့နိုင်ငံတော်ဝန်ကိုတက်တွေဖြန့်ချနိုင်မှုအစွမ်းမရှိသေးဘူးလို့ပြောပါတယ်။ဒီနှစ်အတွင်းမှာပဲထိခိုက်ကြဆုံးမှုကလည်း29ရာခိုင်နှုန်းမြင့်တက်ခဲ့တယ်လို့အစိုးရခန်းစားကဖော်ပြထားပါတယ်
။အီရတ်တပ်ဖွဲ့တွေဟာ IS စစ်သွေးကြောတွေတင်ယူထားတဲ့ရာမာဒီမြို့ကိုပြန်လည်တင်ယူနိုင်မှုအတွက်ထိုးစစ်တွေဆင်နေပြီးတော့အင်္ဂါနေ့မှာတော့ IS တပ်ဖွဲ့တွေနဲ့ရာမာဒီမြို့လယ်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဆိုရအဆောက်အုံတွေအနီးနားတစ်ဝိုက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့လေကြောင်းကနေစစ်ကူဝင်တိုက်ပေးနေရတယ်လို့အီရတ်နိုင်ငံရဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးဌာနပြောခွင့်ရပုဂ္ဂိုလ်ဆာဘာအယ်နူမာနီကပြောပါတယ်။ပြီးခဲ့တဲ့မေလကရာမာဒီမြို့ကိုလက်လွတ်လိုက်ရတာဟာအီရတ်အစိုးရနဲ့အီရတ်တပ်ဖွဲ့တွေအတွက်တော့ဆုံးရှုံးမှုဖြစ်ပါတယ်။ဘက်ဒဲမျိုးအနောက်ဖက်မိုင်80လောက်မှာရှိတဲ့ရာမာဒီမျိုးကိုပြန်လည်သိမ်းယူနိုင်ဖို့ကြိုးပမ်းနေတာဟာအခုဆိုရင်လာပေါင်းများစွာကြာမြင့်နေပြီဖြစ်ပြီးတော့ရာမာဒီမျိုးအပြင်ဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့သလိုရာမာဒီမျိုးမှာရှိတဲ့စစ်သွေးကြွတွေကိုအထောက်အကူပေးနေတဲ့လမ်းကြောင်းတွေကိုဖျက်တောက်တာတွေလည်းအီရတ်တပ်ဖွဲ့တွေကလှုံ့ဆော်နေပါတယ်။အီရတ်တပ်ဖွဲ့တွေကိုအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကအထောက်အကူပေးနေပြီးတော့ IS စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုလေကြောင်းကနေပစ်ကူပေးနေပါတယ်။ပြီးခဲ့တဲ့ဆယ်ရက်တွင်ညွန်မောင်းတပ်ဖွဲ့တိုက်လေရင်တွေကရာမာဒီဒေသမှာလေကြောင်းကနေတိုက်ခိုက်မှုတွေအကြိမ်30ထက်မနည်းလှုပ်ဆောင်ခဲ့ပါတယ်ခင်ဗျာ
။ဥရောပတိုက်ကိုဒီနှစ်2015ခုနှစ်အတွင်းဝင်ရောက်လာကြတဲ့ရွှေပြောင်းအခြေချသူအရေးအတွက်တသန်းကျော်ရှိခဲ့ပြီးဒီပမာဏဟာဆိုရင်ဒုတိယကမ္ဘာစစ်အပြီးနောက်ပိုင်းအရေးအတွက်အများဆုံးရွှေပြောင်းဝင်ရောက်မှုဖြစ်တယ်လို့နိုင်ငံတကာရွှေပြောင်းအခြေချသူများဆိုင်ရာအဖွဲ့အစည်း IOM ကပြောဆိုလိုက်ပါတယ်။အာဖရိကနဲ့အရှေ့အလယ်ပိုင်းဒေသကနေဥရောပတိုက်ကိုကုန်းလန်းရေလန်းတွေကနေတဆင့်ရွှေ့ပြောင်းဝင်ရောက်လာသူတက်တန်း 9,504 ယောက်ရှိပြီး2014ခုနှစ်ကဝင်ရောက်လာတဲ့အရေးအတွက်ရဲ့၄ဆရှိတယ်လို့ဂျနီဗာအခြေစိုက် IOM အဖွဲ့ကြီးကဒီကနေ့အင်္ဂါနေ့ထုတ်ပြန်တဲ့အစီအစဉ်စီးရီမှာဖော်ပြထားပါတယ် ဥရောပကိုဒီနှစ်ထဲဝင်ရောက်လာသူတွေရဲ့ထက်ဝက်လောက်ဟာလူပေါင်း2,000,000ကျော်သေဆုံးခဲ့ရပြီးတန်းနဲ့ချီအိုးအိမ်ဆွန့်ခွာခဲ့ကြရတဲ့9နှစ်ကြာစစ်တမ်းခံရတဲ့ဆီးရီးယားနိုင်ငံကနေထွက်ပြေးလာကြတဲ့ဒုက္ခသည်တွေဖြစ်ကြပြီးနောက်ထပ်အများဆုံးကတော့အာဖဂန်နဲ့အီရတ်နိုင်ငံတွေကဒုက္ခသည်တွေဖြစ်ပါတယ်။ဂရိဘူဂေလဂျီယာအီတလီ၊စပိန်၊မော်တာနဲ့ဆိုင်ပရပ်စ်နိုင်ငံတွေကို2015ခုနှစ်အတွင်းဒုက္ခသည်တွေအလုံးအရင်းနဲ့ဝင်ရောက်ခဲ့ကြတဲ့အထက်မှာအများစုဖြစ်တဲ့လူပေါင်း8,000,000လောက်ကတော့ဂရိနိုင်ငံကိုရေချောင်းကနေဝင်ရောက်ခဲ့ကြတာဖြစ်ပါတယ်ရှင
်။ SpaceX ကုမ္ပဏီကသူတို့ရဲ့အာကာသလုပ်ငန်းစဉ်တွေကိုတနင်္လာနေ့ညပိုင်းမှာပြန်လည်စတင်လိုက်ပြီးတော့အောင်မြင်လွတ်တင်နိုင်ခဲ့သလိုဂျိုဒူးလွတ်တင်တဲ့နေရာမှာအသုံးပြုတဲ့ဒုံးပြန်ကိုလည်းမြေပြင်ကိုအောင်မြင်နဲ့ပြန်လည်ဆင်းသက်နိုင်အောင်လုပ်ခဲ့ပါတယ်။လွန်ခဲ့တဲ့6လကသူတို့လွတ်တင်လိုက်တဲ့ဒုံးပြန်တစ်စင်းလေထုထဲမှာပောက်ခွဲသွားပြီးတဲ့နောက်ဒါဟာပထမဆုံးအကြိမ်ဖြစ်တဲ့အာကာသရဲကိုပြန်လည်လွတ်တင်တာဖြစ်ပါတယ်။ Falcon ဒုံးပြန်ဟာ Florida ပြည်နယ်မှာရှိတဲ့ Cape Canaveral အငူကအမေရိကန်အာကာသလွတ်တင်ရေးစခန်းကနေလွတ်တင်ခဲ့တာဖြစ်ပြီးတော့သူဟာ Ofcom ဆက်သွယ်ရေးကုမ္ပဏီရဲ့ဂျိုဒူးအသေးစားဆက်တစ်ခုကိုတင်ဆောင်သွားခဲ့တာဖြစ်ပါတယ်။မြေပြင်ကနေစတင်ပြန်တမ်းပြီး2မိနစ်အကြာမှာတော့ဒုံးပြန်ရဲ့ပထမအဆင့်ဟာဒုတိယအဆင့်နဲ့တီးခြားခွဲထွက်သွားခဲ့ပြီးမြေပြင်ကိုအောင်မြင်မြင်နဲ့ပြန်လည်ဆင်းသက်နိုင်ခဲ့ပါတယ်။အဲ့နောက်မှာတော့ဒုံးပြန်ဟာသူပြန်ဆင်းဖို့တတ်မှတ်ထားတဲ့နေရာကိုအောင်မြင်မြင်နဲ့ပြန်ဆင်းလာတာကိုရုပ်မြင်သံကြားတွေမှာပြသခဲ့ပြီးတဲ့နောက်ကယ်လီဖိုးနီးယားပြည်နယ် SpaceX ကုမ္ပဏီဌာနချုပ်ကဒုံးပြန်ထိန်းချုပ်သူတွေနဲ့ဝန်ထမ်းတွေဟာအောင်ပွဲခံခဲ့ကြပါတယ်။ဒါဟာဒုံးပြန်ကိုကဘာပတ်လမ်းကြောင်းတဲ့ကိုလွတ်တင်ပြီးတဲ့နောက်ကဘာပေါ်ကသူပြန်ဆင်းဖို့တတ်မှတ်ထားတဲ့နေရာကိုလည်းအောင်အောင်မြင်မြင်နဲ့ပထမဆုံးအချိန်ပြန်ပြီးတော့ဆင်းသက်နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA ဘေးကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်တရုတ်နိုင်ငံတောင်ပိုင်းဆက်မှုဆောင်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကမြေပြိုရာကြောင့်အဆောက်အုံတွေပြိုကျထားတဲ့အပျက်စီးဘုံတွေကနေပထမဆုံးတည်ဆုံသူတို့ရဲ့ရုပ်အလောင်းကိုဒီကနေ့အင်္ဂါနေ့မှာပဲရှာဖွေကယ်ဆယ်ရေးလှုပ်သားတွေရှာဖွေတွေ့ရှိခဲ့ပါတယ်ဒီကနေ့တည်ဆုံသူရွှေအလောင်းတလောင်းရှာဖွေတွေ့ရှိမှုဟာဆိုရင်ဂွမ်တောင်ပြည်နယ်ရှမ်းချမ်းမြို့ရဲ့အဓိကစီးပွားရေးရွက်ကွက်ဟန်ထန်ယူဖတ်မှာဖြစ်ပွားခဲ့တဲ့မြေပြိုမှုအတွင်းပထမဆုံးတည်ဆုံသူအဖြစ်တည်ပြုနိုင်ခဲ့တာလည်းဖြစ်ပါတယ်။မီတာ 38,000 ပတ်လည်ရှိတဲ့အပျက်စီးဘုံကြားမှာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုအရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေဇက်တိုက်လှုပ်ဆောင်နေသလို 10 မီတာလောက်နဲ့တဲ့ရွှေနွန်တွေထဲမှာလည်းအသက်ရှင်ကျန်ရစ်သူတွေတွေ့လို့တွေ့ညာအဝေးရင်းဒုံးရင်တွေစက်ကရီယာကြီးတွေအသုံးပြုရှာဖွေနေကြပါတယ်။ပြီးခဲ့တဲ့တနင်္လာနေ့မနက်ခင်းကလူပေါင်း62ယောက်ပျောက်ဆုံးနေတာကနေပျောက်ဆုံးသူအရေအတွက်ရော့သွားပေမဲ့လူပေါင်း81ယောက်ပျောက်ဆုံးနေပဲဇဲဖြစ်ပါတယ်အပျက်စီးဘုံကြားကနေတချို့လူတွေကိုအသက်ရှင်လျက်ပြန်တွေ့ရတယ်လို့အာဏာပိုင်တို့ကပြောပါတယ
်ကွာမာလူဦးရေအထူးထက်ဆုံးမျိုးကြီးတစ်ခုဖြစ်တဲ့တရုတ်နိုင်ငံဘေကျင်းမြို့နယ်အိန္ဒိယနိုင်ငံကနယူးဒေလီမြို့တွေမှာအင်္ဂါနေ့တုန်းကတော့မီဂိုမျိုးတွေအကြီးကျယ်ပိတ်ဖုံးနေပြီးအန္တရာယ်အဖြစ်နိုင်ဆုံးအဆင့်ကိုအများကြီးကျော်လွန်နေပြီလို့အဲ့ဒီမျိုးတွေမှာရှိတဲ့လေထုသန့်စင်မှုလေလာဆောင်ကြည့်ရေးဌာနတွေကထုတ်ပြန်လိုက်ပါတယ်တရုတ်နိုင်ငံမြို့တော်ဘေကျင်းမှာတော့တနင်္လာနေ့နဲ့အင်္ဂါနေ့တွေမှာလူမှုညဉ့်ဉျန်းမှုအန္တရာယ်သတိပေးချက်ကိုဒုတိယအကြိမ်အဖြစ်ထုတ်ပြန်လိုက်တာကြောင့်ဘေကျင်းမြို့အုပ်ချုပ်ရေးအဖွဲ့အနေနဲ့စက်ရုံတွေကိုကုန်ပစ္စည်းထုတ်လုပ်တာတွေရှော့ချဖို့ဒါမှမဟုတ်ပိတ်ပစ်တာတွေလုပ်ဖို့နဲ့ဘေကျင်းမြို့တော်ကကားစင်းရီထောက်ဝက်ကိုရနာဖို့အပြင်ကျောင်းတွေကိုပိတ်ပစ်ဖို့အထူးပါအမိန့်ထုတ်ခဲ့ရပါတယ်ဘေကျင်းမြို့မှာပထမအကြိမ်လူမှုညဉ့်ဉျန်းမှုအန္တရာယ်သတိပေးချက်ကိုတော့ပြီးခဲ့တဲ့ဒီဇင်ဘာ9ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်အင်္ဂါနေ့နေ့ကင်းအစောပိုင်းကတော့ဘေကျင်းမြို့လေကောင်မှာရှိတဲ့လေထုသတ်ဆင်မှုအညွန်ကိန်းဖော်ပြရတဲ့စက်တွေအရအစုပ်ကိုထိခိုက်စေနိုင်တဲ့လေထုတွေကအမုံမွားတွေဟာ1ကုဗမီတာမှာ400မိုက်ခရိုဂရမ်ထက်ကျော်လွန်နေတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံမြို့တော်ညူဒေလီမှာဆိုရင်လေလေထုညဉ့်ဉန်းမှုတွေတစ်ခါပြန်ဖြစ်လာနေပြီးတော့အခုဆိုရင်ကမ္ဘာမှာအဆိုးဆုံးဖြစ်နေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။လေထုညဉ့်ဉန်းမှုကြောင့်အိန္ဒိယနိုင်ငံမြို့တွေကလူတွေရဲ့သက်တမ်းတွေတိုလာတာဟာလဲအိန္ဒိယနိုင်ငံရဲ့စီးပွားရေးကိုတစ်နှစ်မှာအမေရိကန်ဒေါ်လာ18ဘီလီယံထိခိုက်စေတယ်လို့ကမ္ဘာ့ဘဏ်ကအခုနှစ်မှာခန့်မှန်းလိုက်ပါတယ်ခင်ဗျာ
အာနာယတရုတ်ကွန်မြူနတီပါတီကိုပြစ်တင်ဝေဖန်ထားတဲ့ကြေညာချက်တွေထုတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ထင်ရှားတဲ့တရုတ်လူ့အခွင့်အရေးရှေ့နေပူစင်ချန်းကိုတရားရုံးကဆိုင်းငံ့ထောင်ဒဏ်3နှစ်ပြစ်ဒဏ်ချမှတ်လိုက်တာကြောင့်ဒီကနေ့အင်္ဂါနေ့မှာပဲသူလွတ်မြောက်လာမယ်လို့ခန့်မှန်းရပါတယ်အသက်50အရွယ်ပူစင်ချန်းဟာလူမျိုးရေးအမုန်းပွားအောင်လှုံ့ဆော်မှုအငင်းပွားရံများအောင်ဆွပေးမှုတွေမှာပြစ်မှုထင်ရှားတယ်လို့တရားရုံးကအမိန့်ချခဲ့တာဖြစ်ပါတယ် ဆိုင်ငံ့ပြည်ထောင်နဲ့လွတ်မြောက်လာပြီမဲ့သုံးနှစ်တာကာလအတွင်းရဲတွေရဲ့စောင့်ကြည့်ချမှတ်မှုအောင်မှာထရှိပြီးရှင့်နေလိုက်ခွင့်တမ်းမြစ်ခံရမှာလည်းဖြစ်ပါတယ်
ဂျပန်နိုင်ငံနဲ့တရုတ်နိုင်ငံကြားအချိန်တော်ကြာနေပြီပိုင်ဆိုင်မှုညင်းပွားနေတဲ့ကျွန်းစုတွေနားမှာတရုတ်နိုင်ငံကကမ်းခြေဆောင်စစ်ရင်တစ်စင်းကိုအင်္ဂါနေ့ကပထမဆုံးချိန်တွေ့ရှိခဲ့တယ်လို့ဂျပန်နိုင်ငံကပြောလိုက်ပါတယ်ဂျပန်ကဆန်ကားကုလို့ခေါ်ပြီးတော့တရုတ်ဘက်ကဒိုင်ရူလို့ခေါ်တဲ့လူမနီထိုင်တဲ့ကျွန်းစုတွေနားမှာတရုတ်သင်္ဘောတွေပုံမှန်သွာလာလေးရှိပေမဲ့လက်နက်တပ်ဆင်ထားတဲ့တရုတ်ကမ်းခြေဆောင်သင်္ဘောကိုတော့အင်နာတဝိုက်မှာအရင်ဘယ်တော့မှမတွေ့ဘူးလို့ဂျပန်ကမ်းခြေဆောင်တပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတ်သိငိထိုင်တဲ့ကိုရနိုင်တို့ကပြောပြပေးသွားတာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်အချင်းထောင်နေတဲ့ထိန်းထိန်းထားဆဲចောင်းသားတွေတက်ကြွလှုပ်ရှားသူတွေကိုဒီကနေ့မှဆက်တိုက်ဆိုသလိုရုံထုတ်စစ်ဆေးတာတရားစွဲဆိုတာလှုပ်ဆောင်နေတာဟာအစိုးရတစ်နဲ့လက်ရှိအစိုးရကြားအုပ်ချုပ်ရေးအာဏာအလွဲအပြောင်းအတွဲဒီမိုကရေစီအသွင်ကူးပြောင်းရေးဖော်ဆောင်နေတဲ့ဆိုတဲ့အစိုးရရဲ့လှုပ်ရက်အပေါ်မေခွန်းထုတ်စရာဖြစ်တယ်လို့အချင်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်တကယ်လို့နိုင်ငံတော်အစိုးရကလူငင်းချမ်းသာခွင့်ပေးရင်လဲဖန်စီထိနှိမ်ထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုအဓိကထားပြန်လုပ်ပေးဖို့ကိုလည်းတောင်းဆိုပါရဲအသေးစိတ်ကိုတော့မဆုမုံကတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့ပါပညာရေးဥပဒေပြုပြင်ပြောင်းလဲရေးဆန္ဒပြခဲ့ကြလို့တာယာဝတီကျင်းတော်တွင်ဖန်စီထိနှိမ်ခံထားရတဲ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများဖွဲ့ချုပ်ကဘဂတာចောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုဒီကနေ့ဒီဇင်ဘာလ22ရက်နေ့အင်္ဂါနေ့မှာတာယာဝတီခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်တချိန်တည်းမှာပဲလွတ်တော်ထဲမှာရှိတဲ့တက်မတော်သား25ရာခိုင်နှုန်းထွက်သွားရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆန္ဒထုတ်ဖော်ခဲ့လို့အဖမ်းခံခဲ့ရတဲ့တက္ကသိုလ်ကျောင်းသားများတမကတက္ကသကျောင်းသားခေါင်းဆောင်ကိုစရာလွင်ကိုနန်းလင်းကိုပိုင်ရဲသူတို့ကိုလည်းရန်ကုန်မြို့ဗဘဲတန်းတရားရုံးမှာရုံးထုတ်စစ်ဆေးခဲ့တယ်လို့ဒဂုံတက္ကသိုလ်ဝင်းနဲ့ပညာရေးပြုပြင်ပြောင်းလဲဖို့ဆန္ဒပြဥဆောင်ခဲ့သူကိုစီသူမောင်ကိုနန်းလင်းနဲ့ကိုမင်းဒုခတို့ကိုလည်းပုံမှန်18နဲ့ထပ်ပြီးတော့တရားစွဲဆိုလိုက်ပါတယ်အခုလိုမျိုးပညာရေးနိုင်ငံရေးပြုပြင်ပြောင်းလဲဖို့အရေးငြင်းငြမ်းစွာဆန္ဒပြခဲ့ကြတဲ့ဘာကတာတာကတာကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထောင်ချတရားစွဲဆိုပြီးအရေးယူနေတဲ့အပေါ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဘက်ကရှုံချလိုက်ပါတယ်ထိန်းသိမ်းထားသူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုပါတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးတူတာကပြောပါတယ်
ပညာရေးတကြွလှုပ်ရှားသူပေါ့နော်ဒါတွေကိုဆက်တိုက်ဖမ်းဆီးနေဆိုတော့သူကဒီမိုကရေစီကိုတကယ်မတွားကျင်တဲ့သူအစိုးရဆိုတော့ပေါ်လွင်တာပေါ့နော်အခုပါဝါဆန်းတို့ကလိုအပ်မဲ့အချိန်ပေါ့နော်တကယ်အစိုးရအတွင်ကူးပြောင်းမဲ့အစိုးရတည်းကပြောင်းမဲ့အချိန်ပါဗျာဒါလိုမျိုးတွေလုပ်တယ်ဆိုတာပုံရိပ်ကူထိုးစီတာပေါ့နော်လုံးဝမလုပ်တဲ့အရာတွေကိုလုပ်နေရပါဗျာအနာအစွဲပြောင်းကိုချောမှုရအောင်လုပ်ပြီးလုပ်တယ်ဆိုပေမဲ့ဒီလိုမျိုးအခေအတားဆီးဖြစ်တယ်လေဒါတွေမျိုးကိုကျွန်တော်တို့ကလုံးဝလက်မခံဘူးပေါ့နော်မလုပ်တဲ့ဘူးဆိုတော့ကျွန်တော်တို့ကတော့ထင်တယ်ဗျာအဲ့ဒါကိုကျွန်တော်တို့ကတော့ဟိုကျွန်တော်တို့ဆရာများပွဲတို့နဲ့လုံးဝလက်မခံနိုင်ဘူးပေါ့နော်
အုပ်ချုပ်ရေးအာဏာအလွှဲပြောင်းကာလဒီမိုကရေစီအသွင်ကူးပြောင်းရေးဖော်ဆောင်နေတဲ့အချိန်အခုလိုဖမ်းဆီးထောင်ချအရေးယူဖို့လှုံ့ဆော်မှုတွေအပေါ်မေးခွန်းထုတ်စရာဖြစ်နေပြီးတော့ပညာရေးပြုပြင်ပြောင်းလဲဖို့ငြင်းငြင်းစွာဆန္ဒပြတောင်းဆိုခဲ့ကြတဲ့ចောင်းသားတွေကိုအ мян ဆုံးပြန်လွှတ်ပေးတင်ပါတယ်လို့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ကကိုအောင်နေပိုင်ကပြောပါတယ်
ခုကတော့ចောင်းသားတွေကိုနိုင်ငံရေးရရေရှိရှိနဲ့ဟိုအကြမ်းဖက်ဖြိုခွင်းပြီးတော့ဒီနေ့ဒီထောင်ထဲမှာဆက်စားဟိုကဒါကျွန်တော်တို့နိုင်ငံအသွင်ကူးပြောင်းမှုဆိုတာကမေးခွန်းထုတ်စရာအခြေအနေဖြစ်နေပေါ့ဒါကြောင့်ကျွန်တော်တို့ကတော့ဆိုတော့ဒါတက်ပေါ့နော်ចောင်းသားတွေရဲ့အတရားမျက်တာမှုပြန်နေပြီးတော့အကောင့်တွေပေါ်ပေးဖို့လိုတယ်ဒါចောင်းသားတွေတောင်းဆိုတဲ့ပညာရေးစနစ်တစ်ခုဖြစ်လာအောင်ဝိုင်းပြီးတော့လွတ်ဆောင်ပေးဖို့အထူးရေးကြီးတယ်အခုကာလကတော့ចောင်းသားတွေအနေနဲ့ပြန်လွတ်ပေးရပြီးဒါနိုင်ငံရေးအရာလဲတင့်လျော်ဆိုတော့အတွင်းကူးပြောင်းမှုအရာလဲဒါဖြစ်တဲ့နေနေသားလို့ကျွန်တော်မြင်တယ်နောက်တစ်ခုကတော့နိုင်ဒီအခုတခုဆိုရင်ဒီလိုပဲအစိုးရအသစ်ပြီးအကြောင်းမှတ်မဲ့အချိန်ကဒါနိုင်ငံရေးကုန်သတ်ခါတစ်ခုကိုအများဆုံးအဖက်ဆွဲတင်တယ်မဟုတ်ရင်ဒါနိုင်ငံကျွန်တော်တို့နိုင်ငံအတွင်းကူးပြောင်းမှုကအမေဆုံးထုတ်เสียဖြစ်လာတယ်နောက်တက်တဲ့အစိုးရအတွက်လည်းဒါအမြင်ရှိရလို့ကျွန်တော်တို့ဆိုရင်းနေတယ်
လက်ရှိအစိုးရအနေနဲ့နိုင်ငံရေးယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူတွေကိုအ мян ဆုံးပြန်လွှတ်ပေးတင်ပြီးတော့တကယ်လို့နိုင်ငံတော်လူငယ်ချမ်းသာခွင့်ပေးရင်လည်းမတရားဖမ်းဆီးခံထားရသူတက်ကြွလှုပ်ရှားသူတွေကိုလွှတ်ပေးတင်ပါတယ်လို့ AAPPB နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့တွဲဖက်အတွင်းရင်မှုကိုဘူကြီးကပြောပါတယ
်အဓိကတော့ဒီအစိုးရအနေနဲ့ကတော့ဒီလိုမျိုးအမှုတွေဆွဲနေမဲ့လွှတ်ပေးလိုက်တာအကောင်းဆုံးပါပဲဘာဖြစ်လို့လဲဆိုတော့ဒီလူတွေရတဲ့ငင်းညံ့တော့ဆန္ဒပြတဲ့သူဖြစ်ပါလေ။ဆိုတော့ဒီလူတွေကိုလွတ်မပေးဘဲနဲ့အခုလိုမျိုးရုံးထုတ်နေတဲ့သူကဒီအစိုးရအနေနဲ့သူတော်ဆုံးမချန်ချင်နေတဲ့မှာလူတွေကိုဒုက္ခပေးကြတဲ့လူဖြစ်နေတာလို့ကျွန်တော်တို့တနည်းအားဖြင့်ပြောပါလေ။လွတ်မယ်ဆိုရင်ဒီနေ့ရှင်းသားတွေကိုပဲတည်တဲ့လွတ်နေပါလေ။ဆိုတော့ဂျန်နဲ့ဒီရသူ့အကျဉ်းသားတွေကိုလွတ်မယ်ဆိုလို့ရှိရင်တော့တကယ်ကိုတည်ရှိရစီစစ်ပြီးတော့ဟိုလွတ်ဖို့လိုပါလေ။
အဲ့ဒီမှာမဟုတ်ဘဲနဲ့အရင်တော့ပဲဘုံမတော်ဒီရလူအရင်တော့ထွက်မယ်ဆိုလို့ရှိရင်နောက်အစိုးရအသေးအတွက်ရလွှဲမှုတွေပို့ပြီးတော့များလာစေမယ်ပို့ပြီးတော့ဒုက္ခရောက်စေဖို့အတွက်ရည်ရွယ်ပြီးရှုပ်လို့ဖြစ်နေပါလိမ့်မယ်
ဒီကနေ့မှာပဲလေသမားရေးတက်ကြွလှူရှာသူမက်ဆုစုနှွေးဟာလည်းပြည်ဦးလင်မှာတရားရုံးထုတ်စစ်ဆေးခံခဲ့ရတယ်လို့တက်မတော်အကြီးအကဲကိုစော်ကားမှုနဲ့ချစ်သမီးခေါ်မချောစန်နီထွန်းကိုပက်ထရစ်ခွန်ဂျာလီတို့ကိုလည်းသက်ဆိုင်ရာတရားရုံးနေမှာအတီးတီးရုံးထုတ်စစ်ဆေးခဲ့ပါတယ်ရှင်
မဆူမမရှင်ခရော့ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်တင်ပြပါမယ်။ရခိုင်ပြည်နယ်မောင်းတော်ခရိုင်တောင်ပြိုလက်ဝဲမြို့ကဘင်္ဂလားဒေ့ရှ်နိုင်ငံသားလေးစီပြေဒုက္ခသည်တွေကိုကုညင်ရေးစခန်းတွေကိုအပီးပိတ်သိမ်းလိုက်ပြီလို့လောက်ဝကဦးစီးဌာနကတာဝန်ရှိသူတို့ကပြောပါရတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုလွှဲပြောင်းပေးဖို့နောက်ဆုံးကြံရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား28ဦးဟာစခန်းကနေထွက်ပြေးသွားခဲ့တဲ့နောက်အခုလိုပိတ်သိမ်းလိုက်တာလို့ပြောပါရတယ်။အပြည့်စုံကိုတော့ VOA သတင်းထောက်မတ်သိန်းကလေးကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။မောင်နှုတ်ခရိုင်တောင်ပြိုလက်ဝဲမြို့မှာထိမ့်သိမ်းထားတဲ့လေစီပြေဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုဒီနှစ်ဇွန်လကုန်ပိုင်းလောက်ကစတင်ပြီးမိခင်နိုင်ငံရင်းကိုလွှဲပြောင်းပေးခဲ့တာဒီဇင်ဘာလ2ရက်နေ့ကနောက်ဆုံးအကြိမ်အဖြစ်လေစီပြေဒုက္ခသည်48ယောက်ကိုလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်။နောက်ဆုံးအကြိမ်လွှဲပြောင်းပြီးတဲ့နောက်ဒုက္ခသည်28ဦးကျန်ရှိကြောင်းစည်းရင်းထုတ်ပြန်ခဲ့ပေမဲ့အခုအခါမှာတော့စခန်းမှာလူမရှိတော့တာကြောင့်ပိတ်သိမ်းလိုက်ပြီဖြစ်ကြောင်းမောင်နှုတ်ခရိုင်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးစောနိုင်ကပြောပါတယ်
။ဟုတ်ကဲ့အခုကတော့ဗိုလ်ပြီးပက်တွေကဒီကျမမရှိတော့ဘူးမြ။လွယ်လောင်းရတော့ကုံတော့ရေးခင်ဗျ။သူကအခုတန့်ရှင်းနေပါကျွန်တော်တို့ဒီ I1 ကလာပြီးလုပ်ပေးတာရှိပါ။အဲကြောင့် UNC ကတော့သူရှင်းလင်းနေပါကုံလာလုပ်တာရှိပါ
။နောက်ဆုံးလွှဲပြောင်းမှုကြန့်ရှိနေသူ28ဦးဟာကုညီရေးစခန်းကနေထွက်ပြေးသွားခဲ့တာဖြစ်တယ်လို့ဦးစောနိုင်ကအခုလိုပြောပါတယ်
။သူလက်ခံမဲ့လက်မခံဘူးပေါ့နော်။ဒါမှအဲ့ဒီမျိုးတွေတော့ရှိခဲ့တာပေါ့။ဒါပေမဲ့သူတို့ကလည်းမစောင့်နိုင်တော့ဘူး။28ရောက်လဲကြာလာပြီကိုကျွန်တော်6လကျော်လာပြီဒီကန့်နေမှာအဲသူတို့မစောင့်နိုင်တဲ့ခါကျတော့ဒါသူတို့ကတော့ပြေးမှာပဲစောင့်ဆိုင်နေတဲ့ကာလာပေါ့အဲစောင့်ဆိုင်နေတဲ့ကာလာမှာသူတို့ပြေးသွားကြတာလေ
ပေါတော့ခရိုင်တွင်းကဒေသခံဒီအနေနဲ့လဲဒီလေစီပြေးဒုက္ခတွေဒီထွက်ပြေးသွားတဲ့အပေါ်လုံခြုံရေးအတွက်စိုးရိမ်စရာမရှိဘူးလို့လဲဦးစောနိုင်ကဆက်ပြောပါတယ
်ဟောလုံခြုံရေးဘာမှစိုးမှုစရာမရှိဘူးဒီသူတို့ပြေးတာလဲသူတို့ဟိုဘက်တွေဟိုဘက်ကိုလဲပြေးသွားပြီနောက်ဟိုဘက်ကိုရောက်တယ်ဆိုတော့ကျွန်တော်တည်င်းရတော့ကျွန်တော်ဟုတ်သိကြရတယ်ပေါ့နော်ကျွန်တော်တို့ဖက်မှာတော့ဘာမှမရှိတော့ဘူးမရှိတော့တဲ့လုံခြုံရေးရတယ်ဘာမှစစ်မှုရတော့မရှိပါဘူ
းလေစီပြေဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုရခိုင်ပြည်နယ်မောင်းနှောဒေသအနီးမှာ200ကျော်အေရဝတီတိုင်းဒေသကြီးဖျာပုံမြို့အနီးမှာ900ကျော်နဲ့တနင်္သာရီတိုင်းဒေသကြီးကမ်းလွန်ပင်လယ်ပြင်မှာ100ကျော်ကိုမြန်မာရေတပ်ကတွေ့ရှိခဲ့တာကနေစစ်ဆေးပြီးတဲ့နောက်မောင်းနှောခရိုင်ကိုပို့ဆောင်ခဲ့တာဖြစ်ပါတယ်ဒီလိုဖမ်းဆီးရမိတဲ့အထက်မှာရခိုင်ပြည်နယ်မှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တချို့လည်းပါဝင်ကြောင်းအစိုးရကတရေထုတ်ပြန်ခဲ့ပါတယ်။မြမအစိုးရအနေနဲ့တောင်ပြိုလက်ဝဲမြို့မှာကုညီရေးစခန်းတွေဖွင့်လှစ်ပြီးထိမ့်သိမ်းထားတဲ့လေစီပြေဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်နိုင်ငံသားလို့အတည်ပြုလို့ရတဲ့ဒုက္ခသည်ပေါင်း989ယောက်ကိုဇွန်လကနေဒီဇင်ဘာလအထိ5ကြိမ်ခွဲပြီးပြန်လည်ပေးပို့ခဲ့တာလည်းဖြစ်ပါတယ်ရှင်။
တော်တာရှင်များရှင်မကြခင်ကုံဆုံးတော့မယ့်2015ခုနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေတော့အဆုတ်ယုတ်ဆုံးလို့တော်တာရှင်တွေယူဆကြပါသလဲလာမယ့်2016နှစ်သစ်မှာရောတိုးတက်မှုပဲဖြစ်ဖြစ်အဆုတ်ယုတ်မှုပဲဖြစ်ဖြစ်ဘယ်နေရာမျိုးတွေမှာတွေ့ရလိမ့်မယ်လို့မျှော်လင့်ထားကြပါသလဲ2015ခုနှစ်ကိုပြန်ကြည့်ရင်လာမယ့်2016နှစ်တက္ကူမှာမျော်လင့်စရာတွေကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆိုပါတယ်ရှင
်။ဒီကနေ့ည9:00ရေးဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ခုတော့နိုင်ငံတကာသတင်းတပုတ်ကိုတင်ပြပါောင်းမယ်။လာမယ့်2016ခုနှစ်ဟာတရုတ်ရိုးရာဘေးဒင်အရမြောက်နှစ်မှာကြာရောက်ပြီးတဘာဝဘေးအန္တရာယ်တွေပိုမိုကြုံတွေ့ရနိုင်တယ်လို့တရုတ်ဘေးဒင်ပညာရှင်တွေကခန့်မှန်းချပါတယ်2016ဟာအမေရိကန်ပြည်ထောင်စုမှာသမရသည့်ရွေးကောက်တင်မြောက်မဲ့နှစ်ဖြစ်တယ်လို့အရှေ့အလယ်ပိုင်းဒေသကမပြီးပြတ်သေးတဲ့ပဋိပက္ခတွေကိုဆက်လက်ဖြည့်ရှင်းသွားမှာနှစ်လည်းဖြစ်ပါတယ်2016ကမ္ဘာ့အိုလံပစ်အားကစားပွဲတွေကိုရယိုမြို့မှာကျင်းပမဲ့နှစ်လည်းဖြစ်ပါတယ် ဒီနှစ်2015မှာကျင်းပခဲ့တဲ့အခြေအနေတချို့နဲ့အတူလာမယ့်2016ခုနှစ်အတွက်ဘယ်လိုခမန်းတွက်ဆချက်တွေရှိနေသလဲဆိုတာကိုတော့ AP သတင်းဆောင်မကိုအခြေခံပြီးမခင်မျိုးတွေကပြောပြထားပါတယ်ရှင်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ရဖို့အတွက်အကြိမ်နဲ့ကြိုးစားနေကြတဲ့ Republican ကိုယ်စားလှယ်လောက်တွေအကြားနောက်ဆုံးကြရင်ဘယ်သူအရွေးခံရမလဲဆိုတာပြောဖို့ကတော့ sorry ပါသေးတယ်။ဒါပေမဲ့ဂရေကျွဲတဲ့ထရီးဒေါ်နယ်ထရမ့်ကကိုယ်စားလှယ်လောက်တွေကြားထဲမှာလူလူထောက်ခံမှုရတဲ့အပိုင်းမှာရောဝေဖန်ခံရတဲ့နေရာမှာပါထိတ်ဆုံးမှရှိနေပါတယ်။ Republican Party ဘက်ကဘယ်သူသမ္မတကိုယ်စားလှယ်လောက်ဖြစ်လာနိုင်တယ်ဆိုတဲ့အပေါ် Washington DC မြို့တော်အမေရိကန်တက္ကသိုလ်ကပေါက်ပေါက်ခလီယိုဒတ်စတိုင်ဟော့ကအခုလိုတုံ့တက်ပါတယ
် If it does turn out to be Donald Trump or Ted Cruz
စစ်တမ်းတွေအရလူလူထောက်ခံမှုအတူတူနှီးပါလောက်ရနေတဲ့ Donald Trump နဲ့ Ted Cruz ဆိုတဲ့ဟာတယောက်ယောက်ကိုယ်စားလှယ်လောင်းဖြစ်လာမယ်ဆိုရင်တော့ Liberal သမားစစ်စစ်တွေနဲ့သဘောထားတင်းမာတဲ့ Conservative တွေရှင်ပြိုင်ကြတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာပါလိမ့်မယ
် Democratic Party ဘက်မှာတော့အကြမ်းကြီးဝန်ကြီးဟောင်း Hillary Clinton ကထိတ်ဆုံးနေရပါရှိနေပါတယ်တဘလေမစ္စစ်ကလတာအနေနဲ့စီးပွားရေးနဲ့အလုပ်ကိုင်အခွင့်အလမ်းဆိုင်ရာကိစ္စရပ်တွေတော့မျိုးသားလူကြုံရေးရာတွေကိုကိုက်တွယ်နိုင်ပါမလားဆိုတဲ့အစိုးရမှုတွေကလည်းလူလူကြားထဲမှာရှိနေတာပါထရမ့်ဒါမှမဟုတ်ခရုစ်တယောက်ယောက်သာ Republican Party ဘက်ကသမ္မတကိုယ်စားလှယ်လောက်ဖြစ်လာမယ်ဆိုရင်တော့လာမယ့်သမ္မတရွေးကောက်ပွဲမှာ Democrat Party ကပဲ Hillary Clinton သမ္မတဖြစ်လာနိုင်တယ်လို့ Steinhold ကသုံးသပ်ပါတယ်ဒီနေ့2015ခုနှစ်အတွင်းအရှိအလယ်ပိုင်း prepack တွေနဲ့ပတ်သက်လို့တော့ Syria ကစစ်သွေးကြွချေမှုရေလှုပ်ရှားမှုတွေမှာ Russia နိုင်ငံဟာပြီးခဲ့တဲ့ September လကုန်ပိုင်းကစလို့စစ်ရေးအရာတိုးချဲ့လှုပ်ရှားပါဝင်လာတာကိုတွေ့ရပါတယ်လေလာစောင့်ကြည့်သူတွေကတော့ Russia ဟာစစ်သွေးကြွချေမှုရေလေကြောင်းတိုက်ခိုက်မှုတွေကိုအတုံးချပြီးသူရဲ့မဟာမိတ်စီးရီးယားအစိုးရကိုထောက်ပံ့ကူညီနေပြီးတော့အရက်သားတွေအများပြားတည်ကြည်အောင်လုပ်နေတယ်လို့ဆိုပြီးတော့ဝေဖန်ပြောဆိုကြပါတယ
် That arsenal is there not for sure
ရရှာရဲ့လက်နက်ခဲအမိကြောက်တွေဟာအပြတ်တက်တဲ့အတွက်မဟုတ်ပါဘူးဒါတွေဟာအလုပ်ကိစ္စတွေအတွက်ဖြစ်တယ်ဆိုတာကို Mr. Putin ကအားလုံးကိုရှင်းရှင်းလင်းလင်းအသိပေးထားပါတယ
်ရုရှားပါဝင်ပတ်သက်နေတဲ့ယူကရိန်းရှိဘက်ကပြပခရီးယားလည်းတိတိကူတော့ပဲအခြေအထိပြကြေးချသေးပါဘူးယူကရိန်းအစိုးရနဲ့သဘောအဖွဲ့အကြားအပြစ်ခက်ရစဲရေး Minsk မြို့သဘောတူညီချက်ဟာအခြေပြွေးပြက်ပြက်နိုင်တဲ့အခြေအနေမှာရှိနေပါသေးတယ
်
ပြည်ပကအခြေအနေကစိတ်ချတဲ့အနေအထားမှမရှိသေးပါဘူးအပြန်အလှန်ပြစ်ခတ်မှုတွေရုတ်ချင်းပြန်စားပြီးတော့ဟိုနေရာဒီနေရာတွေမှာဘုံကျဲတက်ခိုက်တာတွေပြန်ဖြစ်လာနိုင်ပါတယ
်ကမ္ဘာတဝန်းပြည်ပကတွေမအေးသေးတဲ့အချိန်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်မှုတွေကလည်းရှိနေတာပါတရုတ်နိုင်ငံပေကျင်းပြည်တော်မှာဒီနေ့ကုန်ပိုင်းလူလူကြီးကြပ်မှုဟာအဆိုးဝါးဆုံးအခြေအနေမှာရှိနေပြီးရှေ့လျှောက်ပို့ပြီးတော့ဆိုးလာတဲ့ကွယ်လည်းရှိနေပါတယ်2016ခုနှစ်ဟာတရုတ်ပေတွေအရပျောက်တက်ဖြစ်ပြီးတော့တရုတ်အပါအဝင်တစ်ကမ္ဘာလုံးအတွက်ကောင်းတဲ့တစ်တစ်မဖြစ်နိုင်ဘူးလို့တရုတ်ပေတွေဆရာဒေါဂီလေးကပြောပါတယ
်2016年呢我们就讲为叫火猴年
နေရဲ့အပူမီးကကမ္ဘာမြေပြင်ကိုရိုက်ခတ်ပါလိမ့်မယ်ဒါကြောင့်တဘာဝဘေးအန္တရာယ်ကြားရောက်မှာကိုအဓိကစိုးရင်ရပါတယ်မိုးခေါင်ရေရှာဖြစ်နိုင်ပါတယ
်။
ပြီးခဲ့တဲ့နှစ်တည်းအတွင်းရေကြီးရေရှမ်းတဲ့ဒဏ်ကိုခံခဲ့ရသလိုရှေ့နှစ်မှာတော့အထူးသဖြင့်တရုတ်နိုင်ငံအရှေ့တောင်ပိုင်းမှာမိုးခေါင်ရေရှာနိုင်ပါတယ
်။လာမယ့်2016ခုနှစ်ကိုစိတ်လှရှားကြီးစွာနဲ့စောင့်မျှော်နေတဲ့နိုင်ငံကတော့ဘရာဇီးပါ။2016အိုလံပစ်အားကစားပွဲတွေကိုအရှေ့အဖြစ်လက်ခံကျင်းပဖို့ဘရာဇီးနိုင်ငံကိုရွေးချယ်လိုက်တဲ့ဆိုတာကိုလေကရကအိုလံပစ်ကော်မတီက2009ခုနှစ်တုန်းကကြေညာခဲ့တာပါ။2016အိုလံပစ်ပွဲတော်ကိုအရှေ့အဖြစ်လက်ခံကျင်းပဖို့ရဖို့အတွက်ကမ္ဘာပေါ်ကအထင်ကြီးမြို့ကြီးတွေရှင်းပြရွေးခန့်ခဲ့တဲ့အထက်မှာဘရာဇီးနိုင်ငံရူဒီဂျနေရိုမြို့ရွေးချယ်ခံခဲ့ရတာဖြစ်ပါတယ
်။ The reason we won the bid against cities like Madrid,
Tokyo နဲ့ Chicago လိုမြို့ကြီးတွေကိုကျော်ပြီးတော့ကျွန်တော်တို့ရွေးခန့်ရတယ်ဆိုတာကကျွန်တော်တို့မှာသူတို့ရဲ့ပူကောင်းတဲ့အခြေခံစောင့်ဝင်တွေရှိလို့မဟုတ်ပါဘူး။အခြေအနေကပြောင်းပြန်မှာနိုင်ငံတကာအိုလံပစ်ကော်မတီIOC ကိုကျွန်တော်တို့ပြောခဲ့တာကအိုလံပစ်ပွဲတွေကနေပြောင်းလဲတွေဖြစ်နေခြင်းနဲ့ဆိုရင်ခွင့်ပြုပြီးနိုင်ငံကြီးတွေမှာတော့မလုပ်ပါနဲ့ကျွန်တော်တို့ရီယိုမြို့ကိုလာခဲ့ပါဆိုပြီးတော့ပြောခဲ့တာပါ
ရီယိုဒီဂျနေရိုမြို့တော်ဝယ် Face ကသူ့မြို့ပါအိုလံပစ်ပွဲတွေလာလုပ်ဖို့အဲ့လိုဖိတ်ခေါ်နေပေမဲ့အိုလံပစ်ဘဏ်ချက်အဓိပ္ပာယ်ထိထိုင်ကြတဲ့ဒေသခံတွေကတော့သူတို့အိမ်တွေကလည်းရွှေ့ပြောင်းမပေးနိုင်ဘူးဆိုပြီးတော့ရင်းဆက်နေကြပါတယ်မြို့တော်ဝယ် Face ကတော့အိုလံပစ်အားကစားပွဲတွေကျင်းပခွင့်ရတဲ့အတွက်မျိုးတော်စီပီတိုးတက်အောင်လုပ်တယ်ပဲအခွင့်အလမ်းတွေအများကြီးပေါ်လာလိမ့်မယ်လို့ပြောနေတာပါရီယိုမျိုးကိုလာပြီးအိုလံပစ်ပွဲတော်ကိုပျော်ပျော်ပါပါဆင်နွှဲကြရအောင်ပါလို့မျိုးတော်ဝေကပြောပေးပေးလို့ရေကူးတဲ့လှေလောပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်ကြမဲ့သူတွေအတွက်သူတို့ရှင်ပြိုင်ကစားရမဲ့ရေပြည်ဟာဘေးကင်းလုံခြုံမှုမရှိဘူးဆိုပြီးတော့ကြွက်ကျေသူတွေကလည်းပြောဆိုနေပါဗျ။ဘရာဇီးရဲ့ထင်ရှားတဲ့နာမည်ကျော်ကာဘာကမ်ပတာကဲချီမာတော်ရေကအကြီးအကျယ်ညစ်ကြမ်းနေတာပါ။ဒါပေမဲ့ဘလူးပဲဖြစ်ဖြစ်2016အိုလံပစ်အားကစားပွဲတွေကတော့ဩဂတ်စ်လ9ရက်နေ့ကနေ12ရက်နေ့အထိဘရာဇီးနိုင်ငံမှာကျင်းပသွားမှာဖြစ်ပါတယ်ရှင်
။မခင်ဖြူတွေ့ပါရှင်။ တော်တာရှင်များရှင်ဆောင်းနေနေဝေးတဲ့ဒီယာဒီရောက်တိုင်းဒီယာဒီကိုခန်းစားရပွဲထားတဲ့တခြင်းတွေခရစ်စမတ်ဒေးတခြင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒီကနေ့မှာတော့ Susan Bolsch နဲ့ Elvis Presley တီဆိုထားတဲ့ Oh Come On You're Faithful ဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်နားဆင်ပါရှင VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးလိုက်တဲ့သတင်းလက်ဆောင်ကိုသောတာရှင်တွေနှိချိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။ဒီကနေ့ညနေပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှည်နေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုမတ်တငေထိုက်ကပြောပြပေးပါအောင်ရှင်။အာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးဟာအဖက်ဖက်ကရိုးရွင်းနေပြီလို့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကကုလသမဂ္ဂလုံခြုံရေးကောင်စီ UNSC ကိုတင်းနှင်းလာနေကပြောသွားပါတယ်။အာဖဂန်နိုင်ငံမှာနေတိုးခေါ်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ကင်းလက်စစ်ကြောင်းကိုတာလီဘန်အသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုဖြစ်ပြီးနိုင်ပိုင်းအချာမှာအခုလိုကုလအထူးကိုယ်စားလှယ်နီကိုလတ်စ်ဟေဆမ်ကပြောသွားတာဖြစ်ပါတယ်။အာဖဂန်တပ်ဖွဲ့တွေဟာသူတို့လှုပ်ဆောင်နိုင်တဲ့အတိုင်းအတာထက်ပိုပြီးလှုပ်ဆောင်နေကြရတယ်။ပိုကောင်းမွန်တဲ့ထောက်ပို့စနစ်နဲ့ပိုကောင်းတဲ့စီမံခန့်ခွဲရေးတို့အပြင်စိတ်ဓာတ်ပိုင်းဆိုင်ရာမြင့်တင်ပေးဖို့တွေလည်းလိုအပ်တယ်လို့မစ္စတာဟေဆမ်ကဆိုပါတယ်။အီရတ်တပ်ဖွဲ့တွေဟာ IS စစ်သွေးချော်တွေသိမ်းယူထားတဲ့ရာမာဒီမြို့ကိုပြန်လည်သိမ်းယူနိုင်ဖို့အတွက်ထိုးစစ်တွေဆင်နေပါပြီ။အင်ကာနေ့မှာတော့ IS တပ်ဖွဲ့တွေနဲ့ရာမာဒီမြို့လယ်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အစိုးရအဆောက်အဦနဲ့အနီးအနားတစ်ဝိုက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပြီးလေချောင်းကနေစစ်ကူဝင်တိုက်ပေးနေတယ်လို့အီရတ်နိုင်ငံရဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ပြီးခဲ့တဲ့မေလကရာမာဒီမြို့ကိုလက်လွတ်လိုက်ရတာဟာအီရတ်အစိုးရနဲ့အီရတ်တပ်ဖွဲ့တွေအတွက်ဆုံးရှုံးမှုလည်းဖြစ်ပါတယ်။ဥရောပတိုက်ကိုဒီနှစ်2015ခုနှစ်အတွင်းဝင်ရောက်လာကြတဲ့ရွှေပြောင်အခြေချသူအရေးအတွက်တသန်းကျော်ရှိခဲ့ပြီးဒီပမာဏဟာဆိုရင်ဒုတိယကမ္ဘာစစ်အပြီးနောက်ပိုင်းအရေးအတွက်အများဆုံးရွှေပြောင်ဝင်ရောက်မှုဖြစ်တယ်လို့နိုင်ငံတကာရွှေပြောင်အခြေချသူများဆိုင်ရာအဖွဲ့အစည်း IOM ကပြောဆိုလိုက်ပါတယ်။တရင်ချင်းချက်ကိုမှတင်ငင်းတိုက်ကပြောပြပေးသွားတာပါ။ဒီညနေအတွက်အစည်းအဝေးထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီ10:00အထိလိုင်းတိုမီတာ24 kHz 11.33 ညလိုင်းတိုမီတာ25 kHz 11.965 လိုင်းတိုမီတာ61 kHz 5885နဲ့လိုင်းလာမီတာ190ရောကနေတိုက်ထုတ်လင်းပေးသွားအောင်ပါပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပ
ါ This program has come to you from the Voice of America, Washington.